တော်ရရှင်များခင်ဗျာဆွေဒီနိုင်ငံလွှတ်တော်နိုင်ငံသားရေးရာကော်မတီမှအဓိကထားဆွေးနွေးခဲ့တဲ့အကြောင်းအရာနှစ်ခုကတော့မြမအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပုံမှန်အစီအစဉ်မှာတင်သွင်းဆွေးနွေးသင့်မသင့်ဆိုတဲ့ကိစ္စနဲ့မြမစစ်အစိုးရဘောစီးပွားရေးအရာပိတ်ဆို့ရေးယူရေးကိစ္စတွေပဲဖြစ်ပါတယ်ဆွေဒီလေဝဲပါတီမှမစ္စတာခတ်လဲလာရှင်ကစတင်ဆွေးနွေးရမှာ
Förutom FN och genom EU också ASEAN-länderna och där sätta politiskt tryck på Burma, Myanmar.
ကုလသမဂ္ဂ EU ဥရောပသမဂ္ဂနဲ့အာဆီယံနိုင်ငံတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအတွင်မတူတဲ့အမြင်တွေရှိကြပါတယ်။ဒါပေမဲ့မြန်မာရေးကိုရေရှည်လေးလျူရှူထားလို့မဖြစ်တော့ဘူးဆိုတာကိုနိုင်ငံတော်များများကသဘောပေါက်လာကြပါတယ်။မြန်မာရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာထည့်သွင်းဆွေးနွေးစေဖို့တောင်းဆိုတာမျိုးလည်းရှိလာပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဆွေဒင်အစိုးရအနေနဲ့ဘယ်လိုသဘောရပါသလဲလို့လေဝဲပါတီအမတ်မစ္စတာခတ်လဲလာရှင်ကမေးမြန်းခဲ့တာဖြစ်ပါတယ်။သူ့ရဲ့အမေကိုဆွေဒီနိုင်ငံခြားရေးဝန်ကြီး Mrs. Laila Freivalds ကဖြေကြားရမှာ
။ Alla är inte övertygade om att det är rätt väg att gå att behandla frågan om Burma i säkerhetsrådet och bland de länder som
ဆွေဒီနိုင်ငံပါဝင်နိုင်ငံတော်တော်များများကမြမအရေးကိုလူညုံရေးကောင်စီအထိတင်သွင်းဆွေးနွေးနေခြင်းနဲ့ဆန္ဒရှိပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားလိုနိုင်ငံတွေကဒီကိစ္စကိုဆန့်ကျင်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဆွေဒီနိုင်ငံအပါအဝင်ဖြစ်တဲ့ EU နိုင်ငံတွေအနေနဲ့ဘုံမူဝါဒတစ်ခုကိုဖော်ဆောင်ဖို့ကြိုးစားနေပါတယ်လို့ဆွေဒီနိုင်ငံသားရေးဝန်ကြီးကဖြေကြားခဲ့တာပါ။လွှတ်တော်နိုင်ငံသားရေးရာကော်မတီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အာနာယဆိုရှယ်ဒီမိုကရက်ပါတီမြမရေးရာညှိနှိုင်းရေးမှူးမစ္စတာမာတင်ဂန်ဇီယေကိုဒီကိစ္စနဲ့ပတ်သက်ပြီး RFA ကဆက်သွယ်မေးမြန်းခဲ့ရမှာသူက
If we cannot changeThe European position, we won't be able to raise the issue in the Security Council. I think actually that Denmark is much more important because Denmark.
မြမအရေးကိုလုံခြုံရေးကောင်စီအထိတင်ဖို့အတွက်ဆွေဒီနိုင်ငံအနေနဲ့တခြား EU နိုင်ငံတွေကိုမဖြောင်းဖျားနိုင်ခဲ့ရင်တော့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်နိုင်ငံတွေနဲ့တိုက်ရိုက်ဆွေးနွေးနိုင်ပါသေးတယ်။တကယ်တော့ဒီကိစ္စမှာ Denmark နိုင်ငံကပိုပြီးအရေးပါပါတယ်။အကြောင်းကတော့ Denmark နိုင်ငံဟာလောလောဆယ်မှာလုံခြုံရေးကောင်စီဝင်နိုင်ငံဖြစ်နေတဲ့အပြင်မြမအရေးကိုဆောင်ရွက်ရမှာအစင်လာအဖြစ်ဆွေဒီနိုင်ငံထက်သာပါတယ်လို့ပြောပြသွားခဲ့တာပါလွှတ်တော်နိုင်ငံသားရေးရာကော်မတီအစည်းအဝေးမှာဆွေဒီလေဝဲပါတီမှမစ္စတာခတ်လဲလာရှင်ကအခုလိုဆက်ပြီးဆွေးနွေးပါတယ
် Situationen i Burma Myanmar är ju sådan att det mesta utav exportindustrin trots allt inte kommer ens i närheten av befolkningen
မြန်မာနိုင်ငံမှာနိုင်ငံသားယင်းနှိမ့်နှံမှုကရတဲ့အမြတ်ဆုံးတွေဟာစစ်အစိုးရအတွက်ပဲအကျိုးဖြစ်ထွန်းနေတာထင်ရှားပါတယ်ဒါကြောင့်မြန်မာစစ်အစိုးရပေါ်စီးပွားရေးအရာပိတ်ဆို့ရေးယူဖို့ဆွေဒီနိုင်ငံအနေနဲ့ဘယ်လိုကြိုးစားနေသလဲဆိုတာသိကြပါတယ်လို့မစ္စတာကလဲလာရှင်ကမေးမြန်းသွားခဲ့တာပါဒီအခါမှာဆွေဒီနိုင်ငံသားရေးဝန်ကြီးက
အထောက်မှန် frågan om sanktioner mot Burma är en fråga som vi har anledning att återkomma till med jämna mellanrum
မြန်မာစစ်အစိုးရပေါ်စီးပွားရေးအရာပိတ်ဆို့ရမှာဆွေဒီနိုင်ငံအနေနဲ့ EU ရဲ့သဘောထားအတိုင်းလိုက်နာပါတယ်စီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးပညာရှင်တွေနဲ့ရောမြန်မာတိုက်ခိုင်အင်အားစုတွေနဲ့ပါကြေကြေပြတ်ပြတ်ဆွေးနွေးနိုင်မှုအတွက်နိုင်ငံတကာညီလာခံတစ်ခုကိုလာမယ့်လနိုင်ငံအတွင်းဆွေဒီနိုင်ငံမှာကျင်းပဖို့အစီအစဉ်ရှိပါတယ်လို့ဆွေဒီနိုင်ငံသားရေးဝန်ကြီး Mrs. Laila Freivalds ကဖြေကြားခဲ့တာဖြစ်ပါတယ်။အာနာယဆိုရှယ်ဒီမိုကရက်ပါတီကမြန်မာရေးရညှိနှိုင်းရေးမှူး Mr. Martin Ganzier ကတော့ဒီကိစ္စနဲ့ပတ်သက်တဲ့သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။ Well, I think the problem is that the Burmese opposition is somewhat unclear sometimes. For example, if you check the home page of the exiled government, there is nothing on sanctions.
ပြဿနာကဘာလဲဆိုရင်စီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးမြန်မာတိုက်ခိုက်အင်အားစုတွေကို၌ကရှင်းရှင်းလင်းလင်းမရှိတဲ့ကိစ္စပါပဲ။ဥပမာအဝေးရောက်ညွန်ပေါင်းအစိုးရဖွဲ့ရဲ့အင်တာနက်စာမျက်နှာပေါ်မှာစီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးဘာမှရေးထားတာမတွေ့ရပါဘူး။မြန်မာတိုက်ခိုက်တွေရဲ့သဘောထားကိုရှင်းရှင်းလင်းလင်းမသိရဘဲနဲ့တခြားနိုင်ငံတွေကမြန်မာစစ်အစိုးရကိုစီးပွားရေးအရာပိတ်ဆို့ဖို့ဆိုတာအခက်အခဲရှိပါတယ်လို့မစ္စတာမာတင်ဂန်ဇီယေကပြောပြသွားခဲ့တာပါ။ဒီနောက် RFA ကအဝေးရောက်ညွန်ပေါင်းအစိုးရရဲ့အင်တာနက်စာမျက်နှာကိုလေ့လာကြည့်တဲ့အခါစီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးလွန်ခဲ့တဲ့၄နှစ်အရင်ကထုတ်ဝေခဲ့တဲ့ညွန်ပေါင်းအစိုးရရဲ့သဘောထားစာတမ်းကိုတွေ့ခဲ့ရပါတယ်။အဝေးရောက်ညွန်ပေါင်းအစိုးရရဲ့ကုလသမဂ္ဂယုံတာဝန်ခံဒေါက်တာတောင်းထွန်းကိုဒီကိစ္စနဲ့ပတ်သက်ပြီး RFA ကမေးမြန်းကြည့်ခဲ့ရမှာသူက
ဒီဘဝပိတ်ဆို့မှုနဲ့ပတ်သက်လို့ကျွန်တော်တို့မြို့သားညွန်ပေါင်းအစိုးရရဲ့ website မှာဒါကျွန်တော်တို့ရဲ့သဘောထားကိုကျွန်တော်တို့တည်တည်လင်းလင်းတင်ထားပါတယ်။ဆိုတော့အဲ့ဒီသဘောထားမှာကတော့ကျွန်တော်တို့ဗမာနိုင်ငံမှာဒီအမျိုးသားပြန်လည်တင်မြှင့်ရေးအတွက်တကယ်အတိတ်ရယ်ပြေးွားတဲ့နော်တန်းတူညီမျှမှုပေါ်မှာအခြေခံတဲ့ တွေးဆောင်ဆွေးနွေးမှုတွေမဖြစ်ခဲ့ဘူးဆိုလို့ရှိရင်နိုင်ငံကယင်းနှိမ့်မြှုပ်နှံမှုတွေကိုမမပြီမှာလှုပ်တဲ့နဲ့အချိန်မဟုတ်ဘူး။နောက်အဲယင်းနှိမ့်မြှုပ်နှံမှုတွေကိုဟလာလောလောဆယ်ဆိုင်းငံ့ထားတဲ့နဲ့ဆိုတဲ့သဘောထားမျိုးကျွန်တော်တို့ရဲ့ website မှာကျွန်တော်တို့တင်ထားပါတယ်။ဒါပေမဲ့လို့ကျွန်တော်တို့ခုလောလောဆယ်အချိန်ကာလမှာဆန်ရှင်ကိစ္စတွေဟာဘလို့ဆက်လုပ်တဲ့မလုပ်တဲ့ဆိုတဲ့အနေထားဟာကနေ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေပေါ်မှာမူတည်တယ်။ကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားပြန်လည်တည်မြဲရေးအတွက်ကမ်းလှမ်းထားတာရှိတယ်။နော်ဧပြီလ18ရက်နေ့ကိုနောက်ဆုံးထားပြီးတော့သဘောထားအကြောင်းပြန်ပေးဖို့လည်းတင်ပြထားတာရှိတယ်။ဆိုတော့အဲ့ဒီအခြေအနေတွေကိုကျွန်တော်တို့ဤကန်ဆောင်ကြည့်နေတယ်။နော်ဒီဖြစ်ပေါ်တိုးတက်မှုတွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ရဲ့နိုင်ငံရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေထဲမှာဒီပေကိစ္စတွေကိုဘယ်လိုမျိုးဦးစားပေးအစီအစဉ်တွေနဲ့ထောင်ရွက်မယ်ဆိုတာကျွန်တော်တို့ပြန်ပြီးတော့ချိန်ညှိသွားမှာဖြစ်ပါတယ်
။အဝေးရောက်ညောင်မောင်ဆိုးရရဲ့ကုလသမဂ္ဂရုံတာဝန်ခံဒေါက်တာတောင်းထွန်းဖြစ်ပါတယ်။